ဒီဘေးဒရင်းနဲ့အတူအခုတလောဖျက်ရိုက်ခတ်သွားတဲ့ပြဿနာတစ်ခုကတော့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အမတ်လောင်ရွေးချယ်မှုပြဿနာပါ။ကိုမင်းကိုနိုင်ဦးဆောင်တဲ့88မျိုးဆက်ပွင့်လင်းအဖွဲ့စည်းကခေါင်းဆောင်နဲ့အဖွဲ့ဝင်အယောက်20လောက် NLD အလံအောက်ကနေရွေးကောက်ပွဲဝင်ဖို့စီရင်ပေးခဲ့ကြပါတယ်။အဲဒါလို့စီရင်ပေးထားရကနေကိုမြအေးစောစောစီစီနှုတ်ထွက်ခဲ့ပါတယ်။နောက်ပိုင်း NLD ကကြေညာတဲ့အမတ်လောင်ခွင့်ပြုစီရင်မှာကိုပြုံးချိုတယောက်ပဲပါလာပြီး88အဖွဲ့ထိပ်တန်းခေါင်းဆောင်ကိုကိုကြီးနဲ့အခြားအဖွဲ့ဝင်တွေအားလုံးလိုလိုလောက်ပယ်ချခံခဲ့ရပါတယ် NLD ရဲ့ဒီဆုံးဖြတ်ချက်ဝေဖန်တန်တွေဆူညံသွားခဲ့ပြီး88ပွင့်လင်းအဖွဲ့စည်းအတွင်းမှာလည်းမကျေနပ်မှုများစွာဖြစ်ပေါ်ခဲ့တယ်လို့သိရပါတယ်အခုဆို88ပွင့်လင်းအဖွဲ့စည်းကိုင်ရဲများစုံကြီးတွဲဆောင်ဘဲတစ်ခုပြုလုပ်ပြီးသွားပါပြီအဲ့ဒီစီဝေးမှာသူတို့ဘာတွေဆုံးဖြတ်ချက်ချခဲ့ကြသလဲသူတို့ဆုံးဖြတ်ချက်အချိန်နှောင်းသွားလေပြီလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်1988တီတူရီရဲ့ဒီမိုကရေစီတောင်းဆိုဆန္ဒပြပွဲအပြီးအာဏာသိမ်းတက်လာတဲ့စစ်အစိုးရကိုတောက်လျှောက်အန်တုဆန့်ကျင်လာတဲ့အစုအဖွဲ့တွေထဲမှာ NLD နဲ့88မျိုးဆက်တောင်းသားခေါင်းဆောင်များအဖွဲ့ဟာအထင်ရှားဆုံးဖြစ်ပါတယ်။ကိုမင်းကိုနိုင်ကိုကိုကြီးကိုမြအေးကိုချင်မီတို့လိုတောင်းသားခေါင်းဆောင်တွေရဲ့အလံမလဲတဲ့စိတ်ဓာတ်တွေကြောင့်စစ်အာဏာရှင်တွေဟာနှစ်ရှည်ထောင်ဒဏ်အကြိမ်ကြိမ်ချမှတ်ခဲ့ပါတယ်။စစ်အစိုးရရဲ့ဆိုးရွားလာတဲ့ဖိနှိပ်အုပ်ချုပ်မှုကာလတစ်လျှောက်လုံးတီတူရီရဲ့မျှော်လင့်ချက်ဟာဒေါက်ဆန်းစုကြည် NLD နဲ့88မျိုးဆက်ခေါင်းဆောင်တွေဖြစ်ခဲ့ပါတယ်။ NLD ပါတီအနေနဲ့ထက်မြက်မှုမရှိတဲ့ခေါင်းဆောင်မှုအောက်ကြားရောက်နေစဉ်ကာလတွေမှာတော့တီတူလူတုဟာ88မျိုးဆက်ကျောင်းသားခေါင်းဆောင်တွေအပေါ်ပိုးပြီးမျှော်လင့်ချက်ထားခဲ့တဲ့ကာလတွေလည်းရှိခဲ့ပါတယ်။2011ခုနှစ်မြန်မာနိုင်ငံမှာအစိုးရအပြောင်းလဲဖြစ်ပါတယ်။အသက်တက်လာတဲ့သမ္မတဦးသိန်းစိတ်အစိုးရဟာ2008ဖွဲ့စည်းပုံကိုအခြေခံတဲ့ပြုပြင်ပြောင်းလဲရေးတွေလုပ်ပါတယ်။အဲ့ဒီအထက်မှာနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးပြီးလွတ်လွတ်လပ်လပ်နိုင်ငံရေးလုပ်ကိုင်ခွင့်ပေးတာလဲပါဝင်ခဲ့ပါတယ်။2012ခုနှစ်ဝင်းကျင်ရောက်တဲ့အခါအကျဉ်းတောင်ထဲမှာနှစ်ရှည်အကျဉ်းချခံထားရတဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်အားလုံးနီးပါးလွတ်မြောက်လာကြပြီးနိုင်ငံရေးဖြစ်စေလူမှုရေးဖြစ်စေလွတ်လပ်စွာလှုပ်ရှားခွင့်ရလာကြပါတယ
်။ဒေါ်ဆန်းစုကြည်လွတ်မြောက်လာပြီးနောက်ပိုင်း NLD ကတော့ပါတီကိုခိုင်မာအောင်တည်ဆောက်ပါတယ်။2012ဂျာပြတ်ရွေးကောက်ပွဲဝင်အမတ်နေရာ40ကျော်အနိုင်ရခဲ့ပါတယ်။ပြီးတော့လွှတ်တော်ထဲဝင်ရောက်ပြီးလွှတ်တော်နိုင်ငံရေးလုပ်ကိုင်ဆောင်ရွက်ကြပါတယ်။ပြည်သူတွေစိတ်ဝင်စားနေကြတာကတော့88မျိုးဆက်ကျောင်းသားခေါင်းဆောင်တွေရဲ့အစုအဖွဲ့ပါ။သူတို့တွေနိုင်ငံရေးပါတီထောင်ကြမလား။ NLD ပါတီတွေဝင်ပြီးနိုင်ငံရေးလုပ်ကြမလား။ဒါမှမဟုတ်ရင်တခြားပါတီလုပ်ကြအောင်မလဲဆိုတာပါ။ပြည်သူတွေမျှော်ပေမဲ့မောတာပဲအဖတ်တင်ပါတယ်။88မျိုးဆက်ကျောင်းသားခေါင်းဆောင်တွေဟာပါတီထောင်နိုင်ငံရေးမလုပ်ကြသလိုဒေါက်ဆန်းစုကြည်ခေါင်းဆောင်နဲ့ NLD ပါတီတွေဝင်ပြီးပါတီရဲ့ဥဆောင်မှုခံယူတဲ့နိုင်ငံရေးသမားဘဝဖြတ်သန်းတာမျိုးလဲမလုပ်ကြပါဘူးဒီလိုနဲ့88မျိုးဆက်ပွင့်လင်းအဖွဲ့စည်းဆိုတာတည်ထောင်ပြီးလွှတ်တော်ပြင်ပနိုင်ငံရေးနဲ့လူမှုရေးကိစ္စတွေကိုဆောင်ရွက်ရင်းအချိန်တွေကိုတရွေ့ရွေ့ကုန်ဆုံးစေပါတယ်ဒါပေမဲ့88မျိုးဆက်ခေါင်းဆောင်တွေအဲ့လိုလုပ်တာကိုပြည်သူအများစုကတော့သိပြီးနားမလည်ကြပါဘူးတကြောက်လဲသူတို့အနေနဲ့နိုင်ငံရေးကိုတိတိကျကျစောင့်ချပြီးမလုပ်ကြတော့ဘူးလားဆိုတဲ့မေးခွန်းမျိုးအများအားမေးလို့ရှိတာတွေ့ကြရပါတယ
်ဒီလိုနဲ့2015ရွေးကောက်ပွဲအချိန်ကာလရောက်လာပါတယ်။ဒီကြားတဲ့88မျိုးဆက်ပွင့်လင်းအဖွဲ့အစည်းကခေါင်းဆောင်နဲ့အဖွဲ့ဝင်တွေ NLD ပါတီအလံတော်အောက်ကနေရွေးကောက်ပွဲဝင်နိုင်ဖို့88အဖွဲ့နဲ့ NLD ပါတီခေါင်းဆောင်တွေတွေ့ဆုံဆွေးနွေးညှိနှိုင်းမှုတွေရှိခဲ့တယ်လို့သိရပါတယ်။အဲ့ဒီတွေ့ဆုံညှိနှိုင်းမှုရလဒ်တွေနဲ့ပတ်သက်ပြီးနှစ်ဖက်စလုံးကတရားဝင်ဘာမှထုတ်ပြန်တာတော့မရှိခဲ့ပါဘူး။ဒီနေ့နဲ့88ပွင့်လင်းအဖွဲ့အစည်းကဥက္ကုတ်ကိုကြီးအပါအဝင်ခေါင်းဆောင်နဲ့အဖွဲ့ဝင်20လောက်NLD ပါတီအလံအောက်ကနေအမတ်လောင်းဝင်ရွေးခံဖို့စီရင်တင်လိုက်ပြီးဆိုတဲ့သတင်းထွက်ပေါ်လာပါတော့တယ်။တကယ်တော့88ပွင့်လင်းအဖွဲ့ခေါင်းဆောင်တွေအဖွဲ့ဝင်တွေအနေနဲ့ NLD ပါတီအလံအောက်ကရွေးကောက်ပွဲဝင်မယ်ဆိုတာဟာ NLD ပါတီတဲကိုဝင်တာ NLD ပါတီရဲ့ဦးဆောင်မှုခံယူလိုက်တာပဲဖြစ်ပါတယ်။အဲ့ဒီလိုသာရည်မှန်းချက်ရှိလို့မှန်ရင်ငကိုကာလအတော်ကြာကြာကလေးက NLD ပါတီတဲဝင်ရောက်ပြီးဒေါက်ဆန်းစုကြည်နဲ့ NLD ပါတီရဲ့ဥဆောင်မှုကိုခံယူပါတီကပေးတဲ့ကြာရတာဝန်ကိုထမ်းဆောင်ထားဖို့တင်ပါတယ်။အခုအဲ့လိုမရွေးချယ်ခဲ့တာကြောင့်88မျိုးဆက်တွေရဲ့ဆုံးဖြတ်ချက်တွေဟာပါတီတဲဝင်ပါတီဥဆောင်မှုခံယူမယ်ဆိုတာမျိုးထက်အမတ်ဖြစ်ချင်တဲ့ဆန္ဒကြောင့်စီရင်လာတင်ရတယ်ဆိုပြီးအတိတ်ပဲကောက်ယူနိုင်တဲ့အနေအထားရောက်သွားစေပါတယ်။အားလုံးသိကြပြီးဖြစ်တဲ့အတိုင်းကိုပြုံးချိုတယောက်ကလွှဲရင်ကိုကိုကြီးနဲ့အခြား88အဖွဲ့ဝင်အားလုံးဟာ NLD ပါတီရဲ့အမတ်လောင်းတွေအဖြစ်အရွေးချယ်မခံခဲ့ရပါဘူးဒီမှာလဲမေးစရာမေးခွန်းတစ်ခုရှိလာပါတယ်အမတ်လောင်းအဖြစ်အရွေးမခံရတဲ့88အဖွဲ့ဝင်တွေဘာလုပ်ကြမှာလဲဆိုတာပါ တစ်ဖက်မှာလည်း NLD ပါတီဝင်ဖြစ်လျှောက်လွှာတင်ထားပြပါပြီ။အမတ်လောင်းဖြစ်ရွေးချယ်မခံရတာနဲ့ NLD ပါတီဝင်ဖြစ်မခံယူတော့ဘဲကို့အဖွဲ့စည်းကိုပြန်သွားမယ်ဆိုရင် NLD ခေါင်းဆောင်တွေနဲ့အဖွဲ့ဝင်တွေရဲ့အမြင်လဲကောင်းနိုင်မှာမဟုတ်ပါဘူး
။ဒါနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်ကိုတိုင်ကကိုယ်စလေလောင်းအဖြစ်သတ်မှတ်မခံရတဲ့ပုံကိုယ်တွေရဲ့စိတ်နေစိတ်ထားတွေကမကြမီပေါ်လာပါတော့မယ်။ကို့အတွက်ပထမလားအဖွဲ့ချုပ်အတွက်ပထမလားဆိုတာအတိလေတွေ့မြင်နိုင်တော့မှာပါဆိုပြီးကြိုတင်မေးခွန်းထုတ်ထားပြီးသားလဲဖြစ်နေပါတယ်။တကယ်လဲအမတ်လောင်းအဖြစ်ရွေးချယ်မခံရတဲ့88အဖွဲ့ဝင်တွေဟာသူ့မိခင်အဖွဲ့စည်းကိုပြန်သွားကြပြီးနောင်ရွေးကောက်ပွဲအပြီးကာလလောက်မှာနိုင်ငံရေးပါတီသစ်တစ်ခုတည်ထောင်မှုဆွေးနွေးနေကြပါပြီ။ဘယ်လိုပဲဖြစ်ဖြစ်88အဖွဲ့ရဲ့ပါတီထောင်မဲ့ဆုံးဖြတ်ချက်ဟာခုလိုသူတို့နဲ့ NLD အဖူးထစ်တွေဖြစ်ပြီးမှချတဲ့ဆုံးဖြတ်ချက်မှုအများကြီးအချိန်နှောင်းခဲ့ပြီဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါမယ်။